မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အတူပူးပေါင်းပြီးပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေလုပ်သွားဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါ်မန်ရူးစ်ကကျင်းပနေစေကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဒီကနေ့တိုက်တွန်းသွားပါတယ်မြန်မာနိုင်ငံပေါ်လက်နက်နဲ့နည်းပညာပိုင်းပေးပို့ရောင်းချမှုတွေရပ်တန့်ကြဖို့လည်းသူကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်မြန်မာနိုင်ငံအရေးကိုနိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့နဲ့နောက်ကျတာနဲ့အမျှလူအသက်တွေထပ်ပြီးဆုံးရှုံးလိမ့်မယ်လို့လည်းအရင်ကုလသမဂ္ဂမှလူညိုရေးကောင်စီအစည်းအဝေးမှာပြောခဲ့သလိုအခုလူခွင့်ရေးကောင်စီမင်ခွန်းအစိုးမှသူကထပ်ပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဒီကနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ခစရဲဒေါ်မန်ဒူးစ်ကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီပတ်ဝန်းကျင်မှာဗီဒီယိုကားတစ်ဆင့်အစီအကံတင်ပြသွားတာပါမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေဟာပိုပိုဆိုးလာနေပြီးလက်နက်ကင်ပဋိပက္ခတွေပိုပြီးကျယ်ပြန့်လာတယ်လို့လည်းလူခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်ကောင်စီတပ်တွေဟာရွာတွေကိုလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရဲသားတွေကိုလူသားအတိုင်းဖြစ်အုံချပြီးစစ်စင်တိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်တက်ကြွလှုပ်ရှားသူတွေကိုတရားမဲ့ဖမ်းဆီးတာညှဉ်းပန်းနှိပ်စက်တာအပြင်ကလေးငယ်တွေအပါအဝင်မိသားစုဝင်တွေကိုပါတစားကန်လို့ဖမ်းဆီးတာမျိုးရှိနေတယ်လို့လည်းထောက်ပြပါတယ်ဒါအပြင်ကျမ်းမာရေးဝန်ထမ်းတွေကိုအရေးယူနေတာတွေကိုထောက်ပြပြီးမြန်မာနိုင်ငံကကျမ်းမာရေးပြဿနာကြီးဟာဒေတာရင်းကိုပါရိုက်ခတ်နိုင်တယ်လို့သတိပေးပါတယ်သူရဲ့အစီအစဉ်အပြည့်အစုံကိုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထူးညီလာခံမှာလဲအောက်တိုဘာလအတွင်းမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုတွန်မန်ဒူးစ်ကပြောထားပါဗျ။